ကျွန်တော်တို့ရဲ့ရှမ်းပြည်တောင်ပိုင်းမိုးပြင်းမြို့နယ်တွေကမိုးစပါးပြောင်းနေပါရီလက်ရှိရေတိမ်မှုလူနေပေမဲ့တောင်သူတွေစစ်ဘေးရှောင်ပြီးဘေးလွတ်ရာထွက်ပြေးနေတဲ့အတွက်ရေတိမ်းနိုင်တာမရှိဘူးလို့ဒေသခံတွေကပြောပါရယ်မိုးပြင်းမြို့နယ်အတွင်းစိုက်ပျိုးထားတဲ့တောင်ယာအေကတသောင်းထက်မနည်းရှိမယ်လို့ခန့်မှန်းပြီးအချိန်မီမရေတိမ်းနိုင်ရင်နောက်လာမယ့်နှစ်တွေအတွင်းစားနပ်ရိက်ကပိုပြီးခက
တောင်ပိုင်းမိုးပြဲမြို့တွေကကြေးရွာတွေမှာမြန်မာစစ်တပ်ကနေနေမြေရှင်းလင်းရေးထိုးစစ်ဆင်ခဲ့တာကြောင့်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့မြို့ကန်တွေတောင်းနဲ့ချီနေရဲစွန့်ခွာထွက်ပြေးတိမ်းရှောင်နေကြရပါတယ်။ထွက်ပြေးကြသူတွေထဲမှာမိုးစဘာပြောင်းမြေပဲတွေစိုက်ပျိုးထားတဲ့တောင်သူတွေလည်းပါဝင်ပါတယ်။လက်ရှိအချိန်မှာတော့ရိတ်သိမ်းမှုလိုနေပေမဲ့မလုံနိုင်သေးတဲ့အကြောင်းမြို့ကန်တအူးကပြောပြပါတယ
်။အခုကကျွန်တော်လည်းသိဆောင်နေရတဲ့ဖက်ကျွန်တော်မူတောင်သူဖက်လည်းဆိုင်ရပြူလာရိတ်သိမ်းဖို့လည်းလုံနေပြီကျွန်တော်တောင်ဖက်စပါပြောင်းမြေပဲအဲ့ဒါတွေလည်းရိတ်သိမ်းဖို့အချိန်ရရောက်နေပြီရိတ်သိမ်းလည်းမရိတ်သိမ်းရတာဘူးစားဖို့နေလာမယ်ဒီနေ့တွေ့အားလာမယ်နောက်နေ့တွေ့အားအလုံးခက်ခဲတော့အားလုံးကြုံတွေ့နေရတယ
်တိုက်ပွဲမဖြစ်တဲ့အချိန်မှလည်းတခါတည်းလက်နက်ကြီးကြီးတွေကြတာမျိုးတွေရှိတာကြောင့်ဒေသခံပြည်သူတွေစိုးရိမ်ပြီးတော့နေရက်ကိုမပြန်ရဲကြသေးတာလို့အဲ့ဒီဒေသခံကဆက်ပြောပါတယ်ဒါကြောင့်မရိတ်သိမ်းနိုင်တဲ့မြေယာအများပြားရှိနေတယ်လို့ပြောပါတယ
်လက်နက်ကြီးနဲ့လာပြလာတဲ့အခါကျတို့ကတောင်သူတွေကပြချင်းတဲရောက်လဲလူကသူ့လက်ပြုံးလိုက်နေရှိရင်မဲမဲတွေ့တော့နဲ့ကိုလုံးလဲလက်နဲ့ကြီးနဲ့ထုနေလို့ကျတို့ကရိတ်သိမ်းဖို့ကလည်းအဆင်ပြေမှုမရှိဘူးပေါ့ကျတို့မရိတ်နိုင်တဲ့နေရာလက်နဲ့ရဆိုအလိုဧကပတောင်းလောက်အပဲရှိတယ်တင်တော့ကနှစ်ဖက်အပြန်လာတိုက်ခိုက်မှုရှိမှပဲကိုလက်ကြီးတွေကကြလာတယ်အခုကနှစ်ဖက်ပြန်လာတိုက်မှုမရှိတဲ့နဲ့လက်ရဲ့ကြီးနဲ့ထုတယ်လို့ကျတို့အံပီတွေကရိတ်သိမ်းဖို့ဟာတော့ခက်ခဲကြောက်နေတာပေါ့
။စိုက်ပျိုးထားတဲ့တီးနံတွေကိုဒီအချိန်မှမရိတ်သိမ်းနိုင်ဘူးဆိုရင်နောင်လာမယ့်နှစ်တွေအတွက်စားနပ်ရိတ်ခါကပိုပြီးတော့မှခက်ခဲလာနိုင်တယ်လို့လည်းခံမှန်းပြောဆိုကြပါတယ်။မိုးပြဲမြို့မှာဆစ်ဆောင်ပြည်သူတွေကိုကူညီနေသူတဦးကတော့စပားတွေအမဲ့လွန်နေတာတွေ့ရတဲ့အကြောင်းနဲ့ရိတ်သိမ်းဖို့ကြိုးစားတဲ့တောင်သူတချို့လည်းရှိတဲ့အကြောင်းပြောပါတယ်။စပားတွေရိတ်သိမ်းနေရင်းနဲ့တိခတ်တန်တွေကြားရလို့ထွက်ပြေးလာရတဲ့သူတွေလည်းရှိတယ်လို့ပြောပါတယ်။
မညာနဲ့ကျွန်တော်အတိအကျအရင်လေတော့ရဲ့ရပါလေရဲ့တယ်ဒါပေမဲ့မပြီးဘူးနော်ဒီနေ့တန်တိုင်းနဲ့ဒီရက်ကလည်းအစ်ပွဲထားဖြစ်ရောသူကလူကလည်းဒီလူပြင်းမြုံနေအဲထပ်ဖွင့်သွားရတာပေါ့အဲ့ဒါသူကဘာရောဒီတိုင်းပြစ်ပြီးသွားမယ်လို့ပဲကျွန်တော်မြင်တယ်ပေါ့
ထဲခုံအခြေဆိုင်စစ်ကောင်စီအမြောက်တပ်နဲ့လွိုက်ကော်အခြေဆိုင်အမြောက်တပ်တွေကနေမိုးပြဲမြို့တွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာလို့စစ်ဘေးဆောင်ပြည်သူတွေကိုအကူအညီပေးနေသူကပြောပါတယ်
ဒါကြတော့အင်းထံကြီးရဲ့ပဲဖြစ်တာပေါ့နော်ဒါပေမဲ့ဒီပြင်းနဲ့ဖြစ်ရဲ့ဆိုတော့ပုံမှန်ပဲသူကလည်းမကြီးနဲ့ဆယ်ကိုဖြစ်ချတာပေါ့နော်ဒီနေ့ဒီချိန်ထိပဲသူဖြစ်ရတာလည်းဖြစ်မိမိညာလည်းအညာလုံးဒီခေါ်ပြန်နေအညာပြရဲ့ဒီတော့ခေါ်ပြန်နေအညာပြရဲ့ပေါ့နော်စိုက်ပွဲတော့မရှိဘူးစိုက်ပွဲလည်းမရှိဘူးဒါနဲ့သူကအဲဒီနေ့လို့ရှိတာပေါ့ဒီမူပြင်းနဲ့ဆက်ဆောင်မှုနဲ့မြင့်နေတီတူတွေကလည်းချွေကောအခုဆိုရင်ပုံပြခံတော့အလုံးတော့တော့ကြံလို့မရှိဘူးတွေကလည်းတင်းရှိတော့
မြမစစ်တပ်ဘက်ကတော့ဒီလိုစစ်ကောင်စီဘက်ကပြစ်ခတ်နေတယ်ဆိုတော့ပြောဆိုချက်တွေအပေါ်အတီးပြုတ်ပြောဆိုတာမရှိသလိုသတင်းတစုံတရာထုတ်ပြန်တာမရှိပါဘူးမိုးပြဲမြို့နယ်ထဲမှာဒီလာဆန်းမိုင်းကလေးကစစ်တပ်ဘက်ကနေမြေရှင်းလင်းရေးတွေပို့တို့လာတယ်လို့ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေနဲ့အပြန်အလှန်တိုက်ပွဲတွေကလည်းခက်ဆိတ်ဆိတ်များလာပါတယ်။အိုးပြစ်အိမ်ပြစ်ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရသူပြည်သူတွေများလာတာကြောင့်လက်ရှိမိုးပြဲရဲ့အခြေအနေကတော့တိတ်ဆိတ်ခြောက်ကန့်နေတယ်လို့ဒေသခံပြည်သူတွေက VOA မြန်မာပိုင်းကိုပြောပါတယ်ရှင်။
ရှမ်းပြည်ဘက်ကစစ်ရှောင်တောင်သူတွေရဲ့အခက်အခဲမဆုမှုပြပြပေးခဲ့တာပါ။